တော်တယ်တောင်းတယ်ဒါမှမဟုတ်မြို့ပြလမ်းဘေးဝဲရမှာအလေးချပေါက်တဲ့အရင်ဗမ်းမဲဖြစ်ဖြစ်တယူတရားပြိုထားမြေတောင်မြောက်ထားပေါက်တင်ရေလောင်းထားတဲ့ဗမ်းမဲဖြစ်ဖြစ်ပန်းနိုင်သူ့အလှနဲ့သူရှိနေပါတယ်ဒီပန်းနေတဲ့ပွင့်ချလွှာတထက်သေးရှိတဲ့ဘိမန်းဟာအယောင်သွေးစိုးစိုးလွင်လွင်နဲ့ဆွဲမဲ့စပွဲလှပလှပြီးပထမကဘာစစ်အတွင်းကြဆုံးသွားတဲ့စစ်တီတော်ရီအထိမ့်မှပန်းဖြစ်ဂုံပြုတ်ခံရပေမဲ့ဘိမင်ကထွက်တဲ့မွေးရဆွေးဝါးကြောင့်ဘိမန်းဟာငရေပန်းဖြစ်ရပါတယ်ဘယ်လ်ဂျီယံနိုင်ငံမြောက်ပိုင်းဖလန်ဒါစ်မှာရှိတဲ့ဘိငင်းမှာပထမကဘာစစ်အတွင်းကဖြစ်ပွားသွားတဲ့တိုက်ပွဲကိုအစွဲပြုပြီးစစ်တွင်ကြဆုံးသွားသူတွေအတွက်ဘိမန်းနီနီကိုအောက်မေ့ဘွယ်အမှတ်တရသင်္ကေတအဖြစ်ထားရှိပါတယ်။ပန်းကလှပေမဲ့ဘိန်းကလူကိုလေးလံတွေးဝေးစေ၊ယမှုစေ၊နှဆုပ်အသက်ပါဆုံးပါစေတာမို့ဘိမန်းကိုအိမ်မောကြခြင်းငြိမ်းချမ်းခြင်းနဲ့သူဆုံးခြင်းသင်္ကေတအဖြစ်လဲသုံးတယ်လို့ဆိုကြပါတယ်။သုံးတတ်ရင်ဆေးပေမဲ့မသုံးတတ်တော့ဘေးဖြစ်တယ်ဆိုတာသင်ခန်းစာပေးပေမဲ့ဒီဘိန်းကတဆင့်ထုတ်လုပ်တဲ့မွေးရဆေးဝါးအမျိုးမျိုးကဘာပတ်ပြီးပြန့်နှံ့ရောက်ရှိလို့လဲနေပါတယ်။ဝမ်းနည်းစရာကောင်းတာကတော့ခြေရာခံတဲ့အခါဘိန်းထွက်တဲ့နေရာတွေကိုပြတ်သားတဲ့မြေပုံမှာမြန်မာနိုင်ငံကဘွားဘွားကြီးပေါ်နေတာပဲဖြစ်ပါတယ်။2010ပြည့်နှစ်ကထွက်လာတဲ့ Failed State ဆိုတဲ့ပျက်စီးကြဆုံးနေတဲ့နိုင်ငံတွေစီးရင်မှာကဘာမှာဘိန်းထွက်ဆုံး Afghanistan နိုင်ငံရောဒုတိယလိုက်တဲ့မြန်မာနိုင်ငံမှာထိတ်ဆုံးနိုင်ငံတွေမှာပါနေတာလဲတွေ့ရပါတယ်ရိခာနဲ့လူကြီးမမြတတာလန္ဒရာလက်စစ်မီရင်းနဲ့မင်းလာစနစ်ညံပြင်းတာတွေကိုအခြေခံပြီး Phil States နိုင်ငံတွေဆင်းရင်ပြုစုတာလဲဖြစ်ပါတယ်ကျောင်းဆောင်မွေးပွဲတစ်နှစ်ကြာလို့နောက်တစ်နှစ်မှာလုံလောက်စိုက်ထုတ်တဲ့အခါအောင်မြင်နိုင်ပေမဲ့နိုင်ငံတနိုင်ငံကြာဆုံးပျက်စီးနေရင်တော်ရုံတန်ရုံစူးစမ်းလို့ချက်ချင်းနလန်ထူရုတ်ထအောင်မြင်နိုင်မှာမဟုတ်တာသိကြတဲ့ကြားမွေးစေဝါပြဒနာကကြီးထွားနေတဲ့အတွက်နိုင်ငံတီထောင်တက်မှရေးမှဟန်တားကြီးဖြစ်နေပါတယ်။မြန်မာနိုင်ငံနဲ့မွေးစေဝါပြဒနာအကြောင်းရေးရပြောရရင်စတုစာမကရှိနေပြီးအိန္ဒိယနိုင်ငံကပြိပက္ခပြည်ရင်းပြိပက္ခတွေဥပဒေအရထိထိရောက်ရအရေးမယူနိုင်တာနဲ့မွေးမှောင်ခိုနဲ့လက်နက်ကင်အဖွဲ့တွေရောရှက်တဲ့နေရာတွေရောထွေလို့နေပါတယ်။မြန်မာနိုင်ငံကမွေးရဆေးဝါးပြဿနာနဲ့ဆက်လင်းပြီးကချင်အမျိုးသမီးကိုရက်ကဒေါခွန်ကြာပြောတာကတော့
လုံလောက်ဆယ်နေနဲ့ဆိုကချင်ပြည်နယ်နဲ့ပြောမယ်ဆိုရင်ကချင်ပြည်နယ်မှာကျမတို့ကချင်နေဒီတည်တင်းစစ်ဖြစ်နေတာအရန်ကြာနေပြီ၅နှစ်ရှိနေပြီဒါပေမဲ့အိမ်သားတိုင်းမှာအိမ်တိုင်းမှာစစ်သားတယောက်မရှိဘူးရှက်တို့တော့လည်းအိမ်တိုင်းမှာဘင်းသားတယောက်တော့ရှိပါတယ်ဒီလိုဖြစ်နေတာကိုကြည့်မယ်ဆိုရင် KIO နေနဲ့လည်းအပြတ်တော့ရှင်းနေတာပဲတို့တော့လည်းတစ်ဖက်ကနေပြန်ကြည့်မယ်ဆိုလို့ရှင်တားမနိုင်စီးနေရဖြစ်နေပါတယ်ရှက်ဘာဖြစ်လို့လဲဆိုရင်သူထိန်းချုပ်တဲ့နေရာမှာပဲသူထိန်းနိုင်ပြီးတော့မှတနည်းနေရာကအခြားတော့လက်နဲ့ကြိုင်နေအားလုံးကြီးပါကကြတော့ဘူးရေးဆေးဝါးနဲ့ပဲပြန်လဲပြီးတော့မှဒီရှင်းတာနေကြတာတွေကိုလည်းတွေ့နေရတာဖြစ်တယ်ပေါ့
အရင်ကဆိုနေဆက်ဒေသတွေမှာအသုံးများပေမဲ့ခုဆိုရင်တနိုင်ငံလုံးအနှံ့ဘူးရေးဆေးပြားတွေလွယ်လွယ်ကူကူပေါ်ပေါ်များများရနေပါတယ်သုံးသူရှိလို့ရောင်းသူရှိရောင်းသူရှိလို့သုံးသူရှိတဲ့တန်နေရာဖြစ်ပြီးလူငယ်တွေအသုံးများနေတဲ့ကိစ္စကိုကြပြဆရာမောင်လင်းရိတ်ရှုမြင်တာကတော
့အဖြစ်ကတော့မျိုးစီဝါနဲ့ပတ်သက်တဲ့ဥပဒေနဲ့အဲဒီဥပဒေတည်ရအောင်လုပ်ဖို့ကိစ္စပေါ့လေအခုကစီးပွားရေးကညှိနေတော့လေဟိုအရောက်များမိတာတော့ပိုင်ချင်မဲ့ကြီးဖြစ်နေတော့အဲ့ဒီလိုဟိုညွတ်နေတဲ့ဟိုအထွတ်အထိပ်တွေနဲ့လုပ်နိုင်တဲ့ဒီလိုအခြေအနေပေါ့နောက်တစ်ခုကပါလဲဆိုတော့လူငယ်တွေမှာပေါ့စိတ်အမျိုးမျိုးဘဝအမျိုးမျိုးရှိတဲ့လူငယ်တွေအတွက်အားရတဲ့အချိန်မှာချော်ပြေမှုတွေအားကစားတို့အဲ့ဒီလိုမျိုးအခွင့်အရေးနေပေါ့လေငယ်တွေမှာခေတ္တခေတ္တမှာသူတို့စိတ်ပေါ်မှာရှိနိုင်တဲ့ဖိအားတွေတင်းအားတွေရှိပါဦးအဲ့ဒီဥစ္စာတွေကိုထိချောက်နိုင်လို့မိမှန်လမ်းမှန်နဲ့အချိန်တုံးချနိုင်တဲ့အမြင်အားမျိုးမဖန်ပြီးပြနိုင်ကျွန်တော်ထင်တယ်ဒါတစ်ခုပေါ့တစ်ခုကဝင်နေပါလေ
ဤပညာတွေအစစ်စစ်တိုးတက်ပြောင်းလဲလာလို့လက်စိတ်ကနေရှစ်တက်ပြီးelectronics computer internet ခေရောက်လာချိန်မှာဘိမဲတသက်သုံးနေရာကဓာတုပညာရှင်တွေနီးသစ်ထွင်ဖော်ဆနိုင်လို့ဘိန်းကနေ morphine ထုတ်လာနိုင်ပြီးနောက်ပိုင်းဘိန်းမြူတီထွင်ထုတ်လို့ရာကခုဆိုရင်မွေးဆေးပြားတွေပေါ်လာတာကိုကချင်မျိုးသမီးကိုရက်ကတော့ခွန်ကြက
ဆက်သွေးလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့တော့အနည်း35နှစ်လောက်ဆက်သွေးတဲ့ပြန်လဲပြီးတော့မွေးဆေးဝါးကင်းစီရေးလို့ရင်တော့ဓာတ်တွေကိုပြေသွားဖို့မလွယ်ဘူးရှင့် ။ဘာဖြစ်လို့လဲဆိုတော့ဒီသဘာဝမဟုတ်တဲ့ chemical based မူရင်းဆေးဝါးတွေဟာကျမတို့နေရာနယ်ထဲမှာအတော်လေးကိုရှိနေပြီလို့ယူဆတယ်။ဒီအရာရာတိုင်းဟာတိုင်းရင်းသားနဲ့ကိုင်းနေဒီအပြစ်ခတ်ရဆေးကြီးယူထားတဲ့ပြည်သူစစ်တွေရဲ့နယ်မဟုတ်ပဲရန်ကုန်မန္တလေးလိုနေရာမျိုးတွေမှာလည်းထုတ်လုပ်နိုင်မဲ့အလားအလာရှိပါတယ်။ဘာဖြစ်လို့လဲဆိုတော့သူ့ကုန်ကျစရှိလို့ရှိရင်ဒီမိုဟင်ဂါရောက်တဲ့တဲလိုမျိုးတစ်ဆိုင်နေရာလောက်မှာတော့မှဒီ tablet တွေရိုက်ထုတ်နိုင်မဲ့အနေဖြတ်ထားမျိုးလောက်ကိုတိုးတက်နေပြီဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့အနေနဲ့ဒီဟာကိုတော့စီမံကိန်းတစ်ခုအနေနဲ့ဒီကဘာနဲ့ဟိုအဲအင်းကြီးချင်းနိုင်ငံအနေနဲ့ပါပူပေါင်းပြီးဆောင်ရွက်ရမယ့်လုပ်ငန်းဖြစ်နေပြီဖြစ်
လူတယောက်တနိုင်ငံကတနိုင်ငံသွားလာဖို့နိုင်ငံကူးလက်မှတ်လိုပေမဲ့ဒုစရိုက်ဂိုင်းတွေကတော့နိုင်ငံတကာကွန်ရက်ဖွဲ့နိုင်ပေးနိုင်ကမ်းနိုင်ချိတ်ဆက်နိုင်တာမို့မွေးရဆေးဝါးတွေနေစားဖြတ်ကျော်နိုင်ကဘာပတ်နိုင်ပါတယ်မြန်မာနိုင်ငံမှာလိုအပ်တာကတော့
နိုင်ငံတော်စီမံကိန်းကိုချပြီးမှဌာနဆိုင်ရာအကုံလုံးရဲ့ပြီးလို့ရှိရင်တော့ဒီတရားဥပဒေစိုးမိုးရေးကဏ္ဍတစ်ခုလုံးရဲ့ပူပေါင်းပြီးလုံးဝရမှာပါဥပမာဆိုလို့ရှိရင်ဘယ်လက်နဲ့ကြိုင်အဖွဲ့အစည်းတွေကဘယ်လိုလုပ်တယ်ဘယ်သူကတော့အနိုင်ငံတော်အစိုးရနဲ့ပူပေါင်းပြီးတော့မှလုံဆောင်တယ်ဆိုတာမျိုးမဖြစ်အောင်လေကျမတို့တတိထားရမှာဖြစ်ပါတယ်ဥပမာဆိုရင်မနစ်တုန်းကဖေဖော်ဝါရီလမှာဆိုရင်ကျမတို့ကချင်နေမူရင်းဆေးဝါးတော့တည်ပြီးဒီချင်းကိုရောက်ဖို့တိုးစားကြပါတယ်ဒါပေမဲ့အဲ့မှာအတားအဆီးတကယ်တမ်းကြည့်မယ်ဆိုရင်ဖြစ်ရောက်ဆိုပံ့ပိုးမှုမရှိတဲ့အပြင်ကိုနောက်ဆုံးညီညီရပြီးခုခွင့်မရှိတာမျိုးပေါ့ဒါမျိုးတွေဆိုရင်ကြောက်ဆိုမှုရေးဘက်ကနေကြည့်မယ်ဆိုရင်ဒါဘင်းရှင်ပိုင်ရှင်ကိုကာကွယ်ပေးပြီးတော့မှရင်းရှင်းနေတဲ့အခွင့်အရေးကိုပြန်ပြီးညွှန်တာနဲ့တူနေပါပဲ။အများအားပြောနေတာကတော့ small holder ဆိုပြီးမှဒီအငွေစားအသေးစားဘိန်းဆက်ကျူးသူများဆိုပြီးမှအဲ့ဒီရဲ့အကာအကွယ်မှာတကယ်တမ်းလွတ်မြောက်သွားတာကတော့အကြီးစားဘိန်းဆက်ကျူးသူတွေပဲဖြစ်နေတယ်။ထုံကြီးသူဆိုဥပမာဆိုရင် tablet တစ်ထောင်ဆိုတဲ့ဟာမျိုးကိုစားတော့မိကြီးစောင့်မဟုတ်တဲ့ကားတစ်စီးလုံးရှိရင်ရှင်မဲ့ပေးလို့တာမျိုးကတော့တော်တော်လေးကိုစိတ်ကြက်ဖို့ကောင်းတယ်လို့ယူဆတယ်။သို့တော်လည်းပဲနိုင်ငံတော်ကဆန္ဒရှိတယ်ဆိုရင်တော့လုပ်နိုင်တယ်လို့ယူဆတယ်ရှင့
်။လက်နက်ကင်ပြိပခါတွေလည်းမချုပ်ငိမ့်သေးနိုင်ငံအနောက်တကားပြဿနာကလည်းကြီးထွားနိုင်ငံစီးပွားရေးကလည်းနလမထူနိုင်ပညာရေးကျန်းမာရေးစတဲ့ကဏ္ဍအစုံစုံကလည်းလိုအပ်ချက်တွေများတဲ့နိုင်ငံမှာစိတ်ဆိုလင်းနဲ့ဗိမာန်မင်းတွေမြန်မြန်ဆိုင်ဆိုင်ပွင့်နေနိုင်တာကလည်းနိုင်ငံကံကြမ္မာတရဖြစ်နေပြန်ပါတယ်ရှင်